တရင်းသာဆရာကြီးဟန်တာဝတီဦးဝင်းတင်ကွယ်လွန်ခြင်းတစ်နှစ်ပြည့်တဲ့အချိန်မှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ဦးဝင်းတင်ကိုချစ်ခင်လေးစားတဲ့ဒီမိုကရေစီအင်အားစုတွေနဲ့တရင်းစာနယ်ဇင်းသမားတွေကအထိမ့်မှတ်ပွဲတွေကိုပြည်တွင်းပြည်ပမှာပြုလုပ်ကျင်းပခဲ့ကြပါတယ်။ဦးဝင်းတင်ရဲ့ရည်ရည်ချက်တွေဟာဒီကနေ့အထိမှန်ကန်နေတယ်ဆိုတာပြသနေတယ်လို့လည်းသူ့ရဲ့လှုပ်ဖော်ကင်ဘက်စာနယ်ဇင်းသမားတွေကဆိုပါတယ်။အပြည့်အစုံကိုတော့မအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှာခေါင်းဆောင်မှုနေရာကနေတာဝန်ယူခဲ့တဲ့သတင်းစာဆရာကြီးဟန်သာဝီဦးဝင်းတင်ကွယ်လွန်ခြင်းတစ်နှစ်ပြည့်အထိမ်းအမှတ်ပွဲကိုရန်ကုန်မြို့ကတော်ဝင်နှင်းစီခန်းမမှာကျင်းပပြုလုပ်ခဲ့ပါတယ်။ဒီပွဲကို NLD ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အပါအဝင်ထိပ်တန်းခေါင်းဆောင်တွေ၊ကျောင်းသားခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြတာပါ။ဦးဝင်းတင်ဟာ2008ခုနှစ်နောက်ပိုင်းမှာ NLD အတွက်အင်အားကြီးတစ်ခုဖြစ်ခဲ့ရတယ်လို့လည်း NLD ရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကဆိုပါတယ်။
ကျွန်တော်တို့အင်အားကြီးတစ်ခုပေါ့ဦးဝင်းတင်က NLD တန်းလဲစီယုံတဲ့ဒီဘက်ကာလမှာ2008ဒီဘက်ကာလမှာတကယ်အင်အားကြီးတစ်ခုအနေနဲ့ NLD ကိုမသူကဟိုရည်တည်ပေးခဲ့တဲ့ပုံကောပေါ့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စတင်တည်ထောင်ကလေးကပါဝင်ခဲ့တဲ့ဦးဝင်းတင်ဟာစစ်အစိုးရလက်ထက်1989ခုနှစ်ဇူလိုင်လမှာထောင်ဒဏ်ကျခံခဲ့ရပြီးညှဉ်းပန်းနှိပ်စက်မှုတွေကိုလည်းခံစားခဲ့ရပါတယ်။အကျဉ်းထောင်တွင်းမှာ19နှစ်ကြာထောင်ကျခံခဲ့ရပြီး2008ခုနှစ်စက်တင်ဘာလ23ရက်နေ့မှာပြန်လည်လွတ်မြောက်လာခဲ့ပါတယ်။ပြန်လည်လွတ်မြောက်လာခြင်းကဆလို့ NLD အတွင်းမှာစီယုံရင်းနဲ့ညီညွတ်ရေးလုပ်ငန်းတွေကိုလည်းလုပ်ကင်ခဲ့ပါတယ်။ဦးဝင်းတင်ရဲ့နိုင်ငံရေးရည်တည်ချက်ခိုင်မာမှုရည်ရွယ်မှုတွေနဲ့ပတ်သက်လို့မန္တလေးမြို့ကဝါရင့်သတင်းစာဆရာစိုက်ရေးဆရာဦးကျော်ရင်မြင့်ကတော့အခုလိုပြောပါတယ်
။ဖွဲ့စည်းပုံကိုချင်ဥပဒေပြင်မလားဖြတ်မလားဆိုတဲ့လူလူအစည်းအဝေးကြီးမှာဖွဲ့စည်းပုံချင်ဥပဒေကြီးကဖြတ်ပြမကိုဖြစ်မယ်ပြင်လို့ကိုမရတော့အောင်ဆိုးရတဲ့ဖွဲ့စည်းပုံချင်ဥပဒေဖြစ်တယ်ဆိုပြီးတော့ရဲရဲရင်ရင်သူ့ပြောက်ခဲ့တဲ့လက်ထောင်ပြီးတော့မှဆန္ဒပြခဲ့တဲ့တပ်ပုံတပုံရှိတယ်ညင်ငွေးရှိတယ်အဲ့ဒါဟာသူ့ရဲ့အမြဲတမ်းရဲရင်ဒီမှန်ကန်တဲ့ရည်ဒီချက်ကျွန်တော်တို့အဲ့လိုမြင်ပါတယ်ဗျအစီအစိုးရနဲ့ဟလာဟိုစစ်စိုးရတို့လည်းရောပြီးတော့မှတိုင်းပြည်အတွက်ဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်လက်တွဲသွင်းရမယ်လို့မြင်နေသူတချို့ဒီ NLD ကမှရှိပါတယ်အများစုပေါ့ဒီတော့မများတော့အဲ့ဒီလိုမြင်ရတာပါသူကလက်လက်မခံဘူးဆန့်ကျင်ပြီးတော့မှသူ့ရဲ့ရည်ဒီချက်ကိုပြပတတာပြောဆိုနေထိုင်သွားတာကိုကျွန်တော်တွေ့ရပါတယ်ဗျ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထဲမှာလည်းမတူကွဲလွဲတဲ့အမြင်တွေရှိရမှာဦးဝင်းတင်ဟာအများစုရဲ့သဘောထားဆန္ဒကိုအလေးထားခဲ့သူဖြစ်တယ်လို့လည်း NLD ရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကဆိုပါတယ်
။မတူတာတွေရှိတယ်ရှိတဲ့အတိုင်းလည်းသူကတောင်းမြောက်တဲ့နာမည်သူကအများအားမတူရင်မတူကြောင်းပြောတယ်။တစ်ဆက်ထဲမှာပဲမတူလို့ NLD ကစစုံတစ်ခုအလုံးသဘောတူဆုံးဖြတ်ရင်လည်းသူလိုက်နာပါမယ်ဆိုတာလည်းဒါသူအများအားပြောနေကြတာပါ။
ဦးဝင်းတင်ရဲ့သဘောထားရည်တည်ချက်တွေဟာဒီကနေ့ကာလမှာမှန်ကန်ကြောင်းသမိုင်းကတက်တည်ပြနိုင်ခဲ့ပြီလို့လဲဆရာဦးကျော်ရင်မြင့်ကဆက်ပြောပြပါတယ်
။သူဦးဝင်းတင်ရည်တည်ချက်ဘလောက်မှန်နေဆိုတာသမိုင်းကရောဖြစ်ပျက်တွေကရောတက်တည်ပြနေပြီလေ။ဟိုကျိုကြီးဟောင်းသိသိသမတအဖြစ်နေပြီဆိုတော့သူအစိုးရဖွဲ့ပြီးတော့မှပြုပြင်တောင်းလဲရေလုပ်မယ်ဆိုပြီးတော့အစိုးရဖွဲ့တစ်ဖွဲ့တက်လာတယ်။အဲသူတို့တက်လာကစားတော့လူရဲ့ရေရုံကြီးကြီးအာကိုတကြီးမြန်မာကြည်ကြီးနဲ့တကယ်ပြုပြင်ကြောင်းလဲလာမှာပဲလို့ညှော်နေလာတယ်အခုဥပဒေအစိုးရပေါ်မှာတနည်းပြောရင်စစ်အစိုးရကနေပြီးတော့အသွေးမျိုးပြောင်းထားတဲ့အစိုးရပေါ်မှာလူတွေတော်တော်စိတ်ကုန်စိတ်ပြက်လက်ပြက်ဖြစ်လာတာဟိုလက်ဗရမ်မှာဖြစ်သွားတဲ့ကိစ္စနောက်တခါရန်ကုန်မှာဖြစ်တဲ့ကိစ္စလက်ဗရမ်မှာဖြစ်တဲ့ကိစ္စနေရာတိုင်းမှာဖြစ်နေတဲ့ကိစ္စဒီကိုကြည့်ချင်းအဖြစ်ဥဝင်းတင်ရဲ့ရည်တည်ချက်ဥဝင်းတင်မြင်တာမှန်နေဆိုတာလုံးဝသက်သေပြရကြောင်နေလို့ကျွန်တော်တို့အဲ့ဒီလိုတွေ့ပါတယ်က
ဦးဝင်းတင်ဟာအချင်းတောင်ကနေလွတ်မြောက်ပြီးချိန်ကစလို့ကွယ်လွန်တဲ့အချိန်ထိအချင်းတောင်တွင်မှဝေးရတဲ့အပြာရောင်ဝစ်စုံကိုသာဝစ်ဆင်ခဲ့တာကြောင့်သူ့ကိုချစ်ခင်လေးစားသူတွေကအပြာရောင်ဝစ်စုံတွေဝစ်ပြီးဂုဏ်ပြုခဲ့ကြတာပါဦးဝင်းတင်ဟာအမှန်တရားကိုထောင်မကျောက်တမ်းမကျောက်ပဲရဲဝင်းစွာပြောဆိုတတ်သူအဖြစ်သူ့ကိုအများကသတ်မှတ်ခဲ့ကြပါတယ်ဦးဝင်းတင်ဟာပဲခူးတိုင်းဂျိုးပင်ကောက်ဇာတိဖြစ်ပြီး1953ခုနှစ်မှာရန်ကုန်တက္ကသိုလ်ကနေအင်္ဂလိပ်စာပြီးနိုင်ငံရေးသိပ္ပံဘာသာရပ်တင်တဲ့ဝိဇ္ဇာပွဲရရှိခဲ့ပါတယ်။သတင်းစာဆရာကြီးဦးဝင်းတင်ဟာကမ္ဘာသတင်းစာများနဲ့ထုတ်ဝေသူများအစည်းအရုံးကပေးတဲ့ရွှေကလောင်ဆုအပါအဝင်နိုင်ငံတကာကနေချီးမြှင့်တဲ့စာနယ်ဇင်းဆိုင်ရာဆုများစွာကိုလည်းရရှိခဲ့သူတူဦးဖြစ်ပါတယ်ရှင်။